တရုတ်ထိန်းချုပ်တဲ့အင်တာနက်ထိုးဖောက်ဝင်ရောက်သူဟက်ကာတွေကအမေရိကန်ခြေကအဆောက်အုံတွေနောက်အင်တာနက်ခြေဆက်ပစ္စည်းမျိုးစုံကိုထိုးဖောက်ထိန်းချုပ်ရေးဘော့နက်လှုပ်ရှားမှုကိုဖော်ဆောင်ခဲ့တာမှာအမေရိကန်ကဖော်ထုတ်နှိမ့်ညှင်းလိုက်ပါတယ်ဝါရှင်တန်မှာပုံထုံးနဲ့ကလုတ်တဲ့စိုက်ဘာညီလာခံမှာအမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ညွှန်ကြားမှု Christopher Reed ကတော့ဒါဟာတရုတ်အစိုးရရဲ့လှုပ်ရှားမှုတစ်စိတ်တစ်ပိုင်းဖြစ်တဲ့ Flex Typhoon ဖြစ်တယ်လို့ကြေညာခဲ့တာပါအဖွဲ့အစည်းကြီးတွေမှာရောအဖွဲ့အစည်းငယ်တွေမှာပါရှိတတ်တဲ့ကင်မရာဗီဒီယိုကင်မရာနဲ့အချက်အလက်တွေသိရှိတဲ့ကြိယာတွေကို Flex Typhoon ကအပိုင်စီထိန်းချုပ်ခဲ့ပြီးဒီလိုထိန်းချုပ်အပိုင်စီခံရတဲ့ကြိယာပစ္စည်းထက်ဝက်လောက်ကအမေရိကန်မှာဖြစ်တယ်လို့လည်းညွှန်ကြားရေးမှူးတွေကပြောပါတယ် Integrity Technology လို့ခေါ်တဲ့သတင်းအချက်အလက်လုံခြုံရေးကုမ္ပဏီလက်အောက်မှာ hacker တွေကလုလုကြပြီးလုပ်ငန်းကြီးတွေမီဒီယာအဖွဲ့အစည်းတွေတက္ကသိုလ်တွေနဲ့အစိုးရဌာနတွေထံကသတင်းချက်လက်တွေကိုစုဆောင်းရယူခဲ့တာလို့လည်းသူကပြောပါတယ်။အမေရိကန်ရဲ့ဆွဆွဲချက်ကိုတော့အမေရိကန်ဆိုင်ယာတရုတ်တန်ယုံကဗုဒ္ဓဟူးနေ့မှာညင်းဆိုထားပါတယ်ရှင်။